အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်မှာသမ္မတဟောင်းထရမ့်နဲ့သူ့လူတွေက2020ရွေးကောက်ပွဲကိုဥပဒေကြောင်းနဲ့မညီပယ်ဖျက်ဖို့ကြိုးစားခဲ့လေသလားဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီးဂျူရီအဖွဲ့ကိုတနင်္လာနေ့မှာဆိုးရရှိနေတွေကသူတို့ရဲ့တွေးရှိချက်တွေကိုစတင်တင်ပြလိုက်ပြီးဖြစ်ပါတယ်။ယခင်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဂျန်ဂျော်ဒန်ကိုတနင်္လာနေ့မှာဆင့်ခေါ်ခဲ့ပြီးမိနစ်40လောက်မေးမြန်းခဲ့တယ်လို့ဆိုသိရပါတယ်။ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဘီဂူရန်နဲ့ပြည်နယ်အစိုးရယုံကထိတ်တန့်တာဝန်ရှိသူ Gabriel Sterling တို့လည်းတရားရုံးကိုတနင်္လာနေ့စောပိုင်းကရောက်လာခဲ့တယ်လို့သက်ဆိုင်ရာသတင်းတွေကပြောပါတယ်။သမ္မတဟောင်းထရမ့်နဲ့တခြားသူတွေကဂျော်ဂျီယာမှာသူတို့ကပ်ပြီးရှုံးခဲ့ရတာကိုပဲဖြတ်ပစ်ဖို့လှုံ့ဆော်ခဲ့တာတွေကို Full Time ခဲ့ရဲ့အစိုးရရှေ့နေ Fanny Willis ကနှစ်နှစ်ခွဲကြာစုံစမ်းစစ်ဆေးခဲ့တာပါ2020ခုနှစ်ဒီဇင်ဘာလမှာထရမ့်ရဲ့ရှေ့နေ Rudy Giuliani ကတခြားသူတွေနဲ့အတူဂျော်ဂျီယာပြည်နယ်မှာမဲမတမာမှုတွေရှိတယ်လို့တွတ်တော်ကြားနာပွဲမှာဆွဆွဲခဲ့ပါတယ်။ပြည်တော်ရွေးကောက်ပွဲတွေကိုတာဝန်ယူဦးဆောင်ရတဲ့ဂျော်ဂျီယာပြည်နယ်အတွင်းမှု Brad Raffensperger နဲ့သူ့ရဲ့ထိတ်တန့်ရရှိ Gabriel Sterling တို့ကတော့အဲ့ဒီလိုမတမာမှုတွေမရှိတဲ့အကြောင်းညွှန်ဆိုခဲ့ကြပါတယ်။ဒါပေမဲ့ Mr. Trump ကဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုကိုဖုံးစစ်ခဲ့ပြီးအဲ့ဒီတုန်းကပြိုင်ဘက်လက်ရှိသမ္မတ Biden ကိုနိုင်မဲ့မဲရီအတွက်ကိုရှာပေးဖို့ပြောခဲ့ပါတယ်။တကယ်လို့စုံစမ်းစစ်ဆေးရမှာဥရေရဆက်လက်ဆွဲဆိုဖို့လုံလောက်တဲ့အထောက်အထားတွေရှိတယ်လို့ Jury အဖွဲ့ကဆုံးဖြတ်ခဲ့ရင်သမ္မတဟောင်းထရမ့်ဟာနောက်ထပ်အမှုတမှုနဲ့တရားစွဲဆိုတာကိုရင်ဆိုင်ရအောင်မှာဖြစ်ပါတယ်။